Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ9ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ71.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီထိုက်ပါ
။ကျမအေးသနာကြပါရှင်။ဂရိနိုင်ငံမှာဗန်တွေဒီသပင်းဘက်ကုံမှာပြန်ဖွင့်မလားစက်ပိတ်ထားမလားဆိုတာအဆုံးဖြတ်ပေးနိုင်ခြင်းရှိတဲ့EU ရဲ့ဒီကနေ့ထိပ်သီးဆွေးနွေးပွဲကိုအများကအာရုံစိုက်နေကြပါပြီ။တချိန်ကရေမက်နှစ်နိုင်ငံဖြစ်တဲ့ American နဲ့ VN ကြားဆက်ဆံရေးအားကောင်းခိုင်မာဖို့ရည်ရွယ်ပြီးတော့ American သမ္မတက VN Community ခေါင်းဆောင်ကိုဒီကနေ့အင်ပီရိုမှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကြားရဖို့ရှိပါတယ်မသိငီရေ
။ကောင်းပါပြီရှင်။1962ခုနှစ်ဇူလိုင်လ9ရက်နေ့ဒီကနေ့မှာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ចောင်းသားတွေတည်ဆုံခဲ့ရတဲ့ဝမ်းထဲဖွယ်နှစ်ပတ်လည်နေ့အထိမ်းမှအခမ်းအနားတွေကိုနိုင်ငံတော်ဝန်မှကျင့်ပနေကြပါတယ်
။1962ခုနှစ်ကနေဒီကနေ့ဒီစစ်အာဏာရှင်ရောပုံစံအမျိုးမျိုးနဲ့ကျွန်တော်တို့တိုင်းပြည်ဒုက္ခပြီးခဲ့တယ်
ဒရင်နေပြီမှာစူးစီးတင်ပြပေးမှာပါဒီနောက်မှာတော့ပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုမှုကြောင့်ဖန်ဆီးခံထားရသူတချို့တို့အာမခံရရှိတဲ့အခြေအနေကချင်ပြည်နယ်ရင်းကရေကြီးတာကြောင့်လူတွေဘေးလွတ်ရာရွှေ့ပြောင်းနေရတဲ့အကြောင်းတွေကိုလည်းကြားကြားရဖို့ရှိပါတယ်ဒါတွေမတိုင်ခင်ခုရေစုံတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုသားညုံတို့ကကြီးညာပေးကြပါအောင်ရှင
်ဂရိနိုင်ငံမှာဘန်တွေဒီသတင်းဘက်ကုံမှာပြန်ဖွင့်မလားဆက်ဖိတ်ထားမလားဆိုတာအဆုံးဖြတ်ပေးနိုင်ခြင်းရှိတဲ့ EU ဥရောပသမဂ္ဂရဲ့ဒီကနေ့ထိပ်သီးဆွေးနွေးပွဲကိုအများကအာရုံစိုက်နေကြပါတယ်။ဂရိကုံငွေချီးရဲ့ထဲကအဓိကဘန်တစ်ခုဖြစ်တဲ့ဥရောပဗဟိုဘဏ်ကဂရိဘဏ်တွေကိုအရေးပေါ်ချင်းငွေတိုးမပေးဖို့ဆုံးဖြတ်လိုက်တာကြောင့်တင်းနေတာနေတော့ကဂရိအစိုးရအတွက်ဖိအားပို့ပြီးတိုးစီတာပါ။ဒီလိုပြည်ပကအကူအညီမပဘူးဆိုရင်တော့မနေ့ပြန်ဗုဒ္ဓဟူးနေ့လောက်မှကိုဂရိဘဏ်တွေမှာပတ်စံပြတ်သွားနိုင်ပြီးတော့အစိုးရအနေနဲ့ဒီလကုန်ပိုင်းမှာဥရောပကျွေးရှင်တွေကိုဒေါ်လာတန်ထောင်ပေါင်းများစွာအကျွေးမဆက်နိုင်မဲ့ကိန်းရှိပါတယ်။ဂရိနိုင်ငံကိုစီးပွားရေးထောက်ကူအစီအစဉ်သစ်ပေးဖို့အတွက်ရှိရမယ့်အစည်းအဝေးတွေနဲ့မကိုက်ညီသေးဘူးလို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ကပြင်သစ်သမ္မတဖွန်ဆွာအိုလန်နဲ့အတူပါရီမြို့တော်မှာတင်းနှင်းလာနေကပြောသွားပါတယ်။ဂရိနိုင်ငံယူရိုငွေကြေးသုံးအုပ်စုထဲမှာဆက်ရှိရေးအတွက်ငွေချင်းမဲ့မီရှင်တွေနဲ့မြန်မြန်ပြည့်အောင်ညှိယူဖို့ဂရိခေါင်းဆောင်တွေကိုမစ်မာကယ်ကတိုက်တွန်းပါတယ်။တနင်္ဂနွေနေ့ကတော့ဂရိနိုင်ငံသားတွေဟာဥရောပကျွေးရှင်တွေလှုပ်ဆဲခြင်းနဲ့ချိုးချံခြွေတာရေးအစီအစဉ်သစ်ကိုတခဲနဲ့ကန့်ကွက်ခဲ့ကြတာပါ။သူတို့အဲ့ဒီအစီအစဉ်ကိုလက်ခံရင်2010ရဲ့ကဂရိကိုချီထားတဲ့ဒေါ်လာတန်2သိန်းခွဲကျော်ကိုပြန်ဆက်ဖို့အချိန်တိုးရမှာဖြစ်ပါလေရှင်
။အီရန်နျူကလ িয়ার ရေးပြည့်ပြည့်စုံတဲ့သဘောတူညီချက်တစ်ခုရဖို့အတွက်ဩစတြေးလျနိုင်ငံဗီယက်နာမြို့မှာစစ်ဆင်ညှိနှိုင်းရေးမှုတွေတွစ်ဆုံဆွေးနွေးနေကြတာနောက်ဆုံးရက်ကိုရောက်လာပြီဖြစ်ပါလေ။ဒီကနေ့အင်ကာနဲ့ဟာနောက်ဆုံးရက်ဖြစ်နေတဲ့သတ်မှတ်ထားကြတာဖြစ်ပါလေ။သဘောထားကိုလည်းနေတဲ့ကိစ္စရဲ့အများအပြားကြန့်ရှိနေသေးပြီးတော့နောက်ထပ်ရက်အတန်ကြာအထိဆွေးနွေးပွဲတွေဆက်ပြီးတော့လုပ်ရအောင်မဲ့လားလာမှာရှိနေပါလေ။အီရန်နဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှား၊ဂျာမနီတို့ကကုစရယ်တွေဟာတင်းလာနေနှောင်းပိုင်းကနှစ်နာရီကြာဆွေးနွေးခဲ့ပြီးတဲ့နောက်အင်ကာနီအစောပိုင်းထိဆွေးနွေးခြင်းကိုထပ်တိုးထားကြတာပါ။အီရန်ရဲ့နျူကလ িয়ার ဆိုင်ရာလုံဆောင်ချက်တွေကိုကန့်သတ်ပြီးတော့အပြန်လည်အားဖြစ်တော်ဒီဒဏ်ခတ်အရေးယူမှုတွေကိုလျှော့ပေါ်ပြီးသဘောတူညီချက်တရရဖို့အတွက်စစ်ဆက်ညှိနှိုင်းမှုတွေကိုအပြင်းထန်လုပ်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလကသဘောတူညီချက်မူပေါင်းတစ်ခုပေါ်မှာခြေခံပြီးတော့လုပ်နေတဲ့အခုဒီဆွေးနွေးပွဲတွေပြီးခဲ့တဲ့သတင်းပတ်ကအဆုံးသတ်ဖို့ရှိပေမဲ့နောက်ထပ်9ရက်သူတို့ထပ်တိုးထားကြတာပါအခုတော့နောက်ထပ်အချိန်လိုနိုင်နေဆိုပြီးတော့နှစ်ဖက်စလုံးကတာဝန်ရှိသူတွေကအရေးမြို့ပြောနေပါတယ်ကြာသာရေးနေ့မှာသဘောတူညီချက်တစ်ခုရတယ်ဆိုရင်အဲ့ဒါကိုလေးလာသုံးသပ်ပြီးတော့အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေပြန်ရုပ်သိမ်းမလားဆိုတာရပ်ပေါင်း30တွင်မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်မှလည်းမဲခွဲဆုံးပြရပါလိမ့်မယ
်ကိုဝိတ်နိုင်ငံမှာလူ28ဦးသေဆုံးသွားခဲ့ရတဲ့အရင်ကအရင်လားကဘလီကိုအသေးခံဘုံးခွဲတိုက်ခိုက်မှုနဲ့ပတ်သက်တယ်ဆိုပြီးတော့မတင်ငါပွဲညီကို3ယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ Sorry Arabia အစိုးရကပြောပါတယ်ကူဝိတ်စစ်တီမျိုးတော်တိုက်ခိုက်မှုကိုသူတို့လှုံ့ဆော်တာပါလို့ IS Islamic စစ်သေးကြွတွေကပြောပြီးတော့အဲ့ဒီမတိုင်ခင်မေလာမှာဖြစ်ခဲ့တဲ့ Sorry Arabia ကရှီယာဘလီနှစ်ခုကိုအလားတူတိုက်ခိုက်မှုတွေကိုလည်းသူတို့တွေပဲလုပ်တာပါလို့ IS ကဆိုပါတယ်။ဖမ်းမိသူတွေထဲမှာတယောက်ကိုကူဝိတ်မှာဖမ်းမိတာဖြစ်ပြီးတော့နောက်တစ်ယောက်ကိုတော့ Sorry တောင်ပိုင်းက Tafe မြို့မှာဖမ်းမိတာလို့ပြည်ထောင်ဝန်ကြီးဌာနပြောတာကို Sorry အစိုးရသတင်းစာမှာဖော်ပြထားပါတယ်။နောက်ဆုံးတဦးကိုတော့ဆော်ဒီနဲ့ကူဝိတ်နိုင်ငံနယ်စပ်နာကဆော်ဒီလုံခြုံရေးနှစ်ဦးတန်းရရသွားရတဲ့ပြစ်ခတ်မှုဖြစ်ပြီးတော့ဖမ်းမိတာပါသူတို့ညီကိုတွေကနောက်၄ဦးမြောက်တယောက်ကတော့ Syria မှာ IS တွေနဲ့တွားတိုက်နေတယ်လို့ပြည်ရေးဝန်ကြီးဌာနကပဲပြောပါတယ် ရှီယာမွတ်စလင်တွေဟာဒိဋ္ဌိတွေလို့ဆူနီမွတ်စလင်အစွန်းရောက် IS အဖွဲ့ကယူဆပြီးတော့ဒေသတော်လောင်းမှာသူတို့ကိုပြစ်မှတ်ထားပြီးတော့လိုက်ပြီးတော့တိုက်နေတာဖြစ်ပါတယ်
ပိုဟမ်မကြီးဖရန်စစ်ဟာသူ့ရဲ့တောင်အမေရိကတိုက်ဒီသုံးနိုင်ငံခီးစဉ်ဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့အင်္ဂါနေ့မှာတော့ဒီအီကွေဒေါ်နိုင်ငံရဲ့မြို့တော်ကွီတိုကပန်းရံတစ်ခုမှာလူလူစုဝေးစုတောင်းပွဲတရပြုလုပ်သွားမှာဖြစ်ပါတယ်။အီကွေဒေါ်နိုင်ငံမှာနောက်ဆုံးရဖြစ်တဲ့ဘိုင်စန်တီနီယိုပန်းရံနေ့မှာပိုဟမ်မကြီးဟောကြားမဲ့တရားကိုနားကြားဖို့အတွက်ခရစ်ယာန်ဘာသာဝင်ထောင်ပေါင်းများစွာစုဝေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပိုဟမ်မကြီးဟာတရိန်လာနေတုန်းကလည်းဒီအနောက်တောင်ပိုင်းဒေသကစစ်ကမ်းမြို့ဖြစ်တဲ့ဂွာယကူးလ်ကကွေးပြင်ကျဲတစ်ခုမှာဝစ်ပြူစူတောင်းပွဲနဲ့အတူမိသားစုဖွဲ့စည်းမှုရဲ့ရေးပါမှုကိုချီးမွမ်းဟောကြားခဲ့ပါတယ်။မိသားစုဆိုတာဟာအနည်းဆုံးဆေးရုံတစ်ခု၊ကလေးငယ်တွေအတွက်ပထမဆုံးစာသင်ကျောင်း၊တက်ကြီးရွယ်တွေအတွက်အကောင်းဆုံးခွင့်လွှာအိမ်ဖြစ်ပြီးတော့အကောင်းဆုံးသောလူမှုအရင်းမြစ်တွေစုစည်းတည်ရှိတဲ့တခြားဘလူးဖွဲ့စည်းမှုမျိုးနဲ့မှအစားထိုးလို့မရနိုင်တဲ့နေရာဖြစ်တယ်လို့ပိုဟမ်မင်းကြီးကမိန့်ပါတယ်။အော်တိုဘာလာထဲမှာကျင်းပဖို့စီစဉ်ထားတဲ့ကက်သလစ်ဘုန်းတော်ကြီးတွေရဲ့အရေးပါတဲ့အစည်းအဝေးမှာကွာရှင်းပြတ်ဆဲမှုနဲ့လိင်တူဆက်ဆံမှုအပအဝင်မိသားစုဘဝတွေနဲ့ဆက်ဆက်တဲ့အငင်းပွားပွဲရာအကြောင်းအရာချုပ်ကိုဆွေးနွေးကြဖို့ရှိနေတာကြောင့်လဲပုံရမ်းမင်းကြီးကအခုလိုမျိုးမိသားစုဖွဲ့စည်းမှုရဲ့အရေးပါမှုတွေကိုဟောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။တချင်ကရန်ဘက်နှစ်နိုင်ငံဖြစ်တဲ့ American နဲ့ VNN ကြားဆက်ဆံရေးအကောင်ခိုင်မာစေဖို့ယူရပြီးတော့ American သမ္မတ Barack Obama ဟာ VNN Communist Party ခေါင်းဆောင်ကိုဒီကနေ့အိမ်ပြီးတော့မှလက်ခံတွေ့ဆုံမှုရှိပါတယ်။ VNN စစ်ပွဲပြီးဆုံးမှု140ပြည့်ပြီးတော့တိတ်မကြခင်မှာပဲအခုလိုလာရောက်တဲ့ VNN Communist Party အထွေထွေအတွင်းရေးမှုဝမ်ဖူထရွန်ရဲ့ခီးစဉ်ဟာ VNN Community ခေါင်းစဉ်တူပထမဦးဆုံးအမေရိကန်လာရောက်တဲ့ခီးစဉ်ဖြစ်ပါတယ်။နှစ်နိုင်ငံကြားမှာတန်တမန်ဆက်ဆံရေးကိုလွန်ခဲ့တဲ့နှစ်20မှာပုံမှန်ပြန်တည်ဆောက်ခဲ့ပြီးတော့တောင်တရုတ်ပင်လယ်အရေးမှာတရုတ်နိုင်ငံနဲ့သဘောထားကွဲကြပြီးဒေသရင်းတင်းမာမှုတွေတိုးပွားလာနေတဲ့အချိန်မှာပဲ American VNN ဆက်ဆံရေးကလည်းပိုနီးကပ်လာတာပါ။နှစ်နိုင်ငံဆက်ဆံရေးခိုင်မာအားကောင်းစေဖို့နည်းလမ်းတွေကိုသမ္မတအိုဘားမားဆွေးနွေးမှာဖြစ်တယ်လို့အင်ဂျီရောကကြေညာချက်ထုတ်ပြန်ပါတယ်။Mr. Trump ဟာ VNN ရဲ့ထိတ်တန်းခေါင်းဆောင်ဖြစ်ပေမဲ့လည်းရွေးကောက်တင်မြှောက်ခံထားရတဲ့သူမဟုတ်သလိုအစိုးရအဖွဲ့ဝင်ယာဒူလည်းတရားဝင်ယူထားတာမရှိလို့သမ္မတအိုဘားမားနဲ့တွေ့ဆုံဆွေးနွေးတာပုံမှန်မဟုတ်ဘဲထူးခြားပါရဲ့ရှင်
တောင်တရုတ်ပင်လယ်ပြင်တဲကကျွန်းစုတွေကိုတရုတ်ကသူ့ပိုင်းတယ်လို့ပြောဆိုနေရတဲ့ပတ်သက်လို့ဖိလစ်ပိုင်နိုင်ငံကကုလသမဂ္ဂခုံရုံးကိုတိုင်ကြားစာပို့ပြီးတဲ့နောက်ဒီသတင်းပတ်ထဲမှာတော့ပထမဆုံးအကြိမ်ဖြစ်တဲ့ဒီမှုကိုနိုင်ငံတကာကတရားဝင်စစ်ဆေးမှုတွေစတင်ဖို့ရှိနေပါတယ်တရားသူကြီးငါဦးပါတဲ့ခွန်ရုံးအနေနဲ့ဒီမှုနဲ့ပတ်သက်ပြီးတော့တရားစီရင်ပိုင်ခွင့်ရှိတယ်ဆိုပြီးတော့ဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံတကာတရားရေးဆိုင်ရာအဖွဲ့ကနေပြီးတော့ဒီ The Hague မှာရှိတဲ့နိုင်ငံတကာပြိပခတွေကိုကြားဝင်ညှိနှိုင်းပြီးတဲ့တရားရုံးကိုတိုင်ကြားခဲ့တာဖြစ်တဲ့အကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးက Reuters သတင်းဌာနကိုပြောပါတယ်တရားရုံးရဲ့ထုတ်ပြန်ကြေညာချက်အရဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာခွန်ရုံးရဲ့တရားစီရင်မှုအပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းတရုတ်ဘက်ကပြီးခဲ့တဲ့ဒီဇင်ဘာလထဲမှာတရားဝင်စာလမ်းစာဆောင်ထုတ်ပြန်ခဲ့တာကြောင့်ဖိလစ်ပိုင်နိုင်ငံကအခုလိုပြောတာဖြစ်ပါတယ်ကျူတင်3ပေးအကြောင်းကြားချင်းတိတ်မရှိခဲ့တဲ့ဧပြီလကတရားရုံးဆုံးဖြတ်ချက်ထဲမှာတော့တရုတ်နိုင်ငံဘက်ကကန့်ကွက်မှုကိုအတိအမှတ်ပြုတဲ့အကြောင်းနဲ့တရားစီရင်နိုင်ဖို့အတွက်ကြားနာမှုတွေကိုဇူလိုင်လ9ရက်နေ့ကနေပြီးတော့17ရက်နေ့အထိပြုလုပ်သွားမယ်ဆိုပြီးတော့ကြေညာထားပါတယ်
မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇဲရဲ့ဘန်စင်းတွေကိုဒေါ်လာတန်ပေါင်း900နီးပါးလွှဲပြောင်းခဲ့တာတွေ့ရတယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာတော့ဘန်စင်း6ခုလောက်ကိုထိန်းချုပ်ထားလိုက်တယ်လို့ဒီပြဿနာမှာပါဝင်တဲ့1MDB ရင်းနှီးမြှုပ်နှံမှုဘဏ်ကိုစုံစမ်းစစ်ဆေးမှုလုပ်တဲ့အဖွဲ့ကဒီကနေ့အင်္ဂါနေ့မှာပဲပြောသွားပါတယ်။ဒေါ်လာတန်900နီးပါးလားဟာဝင်ကြီးချုပ်ပိုင်းတယ်လို့ယူဆရတဲ့ဘဏ်စင်းတွေနဲ့ဆက်ဆက်နေတယ်လို့ဒီကျွေးနေနေတဲ့ 1MDB ဘဏ်ကိုစုံစမ်းစစ်ဆေးမှုလုပ်တဲ့အဖွဲ့ကတွေ့ရှိခဲ့ကြောင်း Wall Street Journal သတင်းမှာပြီးခဲ့တဲ့သတင်းဘက်ကဖော်ပြခဲ့တာပါ။ဝင်ကြီးချုပ်ကတော့ 1MDB ဘဏ်ကနေရောတခြားအဖွဲ့စီကနေပါကိုရီးကိုရာနဲ့ပတ်သက်လို့တရားတစ်ချက်မှယူရမျိုးမရှိပါဘူး။အခုကိစ္စကိုလည်းတရားဥပဒေအရတုံ့ပြန်ဖြေရှင်းမယ်လို့ပြောပါတယ်။
ထိုင်းနိုင်ငံမှာတော့မိုးကောင်ရေရှားမှုနဲ့ပင်လယ်ရေမှော်တွေရဲ့အနေအကျောင်းခန်းချောက်လာတဲ့ရေအရင်းမြစ်တွေကိုပြန်လည်ဖြစ်တင်နိုင်ဖို့ရွာချင်းတန်ပြီးတော့မရွာတာကြာနေတဲ့မိုးကိုထိုင်းပြည်သူတွေကစောင့်မျှော်နေကြတာနဲ့မြ။ဘန်ကောက်မြို့မှာတလအတွင်းတောက်သုံးရေပြတ်သွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့မြို့တော်ရဲ့ရေအရင်းမြစ်စီမံခန့်ခွဲရေးဌာနကြီးကပြောပါရတယ်။ထိုင်းနိုင်ငံဟာ70နှစ်တစုကျော်ကာလအတွင်းမှာအဆိုးဝါးဆုံးမိုးကောင်ရေရှားမှုနဲ့အခုကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့နေ့ကိုမိုက်အေးတန်နာကျော်နဲ့ကိုသားညုံတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့
1962ခုနှစ်ဇူလိုင်လ9ရက်ဒီကနေ့ဒီအချိန်မှာပဲចောင်းသားတွေပြစ်ခတ်တပ်ဖြတ်ခံရတဲ့7 July အထိမ်းမှနှစ်ပတ်လည်အခမ်းအနားတွေနိုင်ငံတော်မှာကျင်းပနေတယ်လို့ဥဆောင်သူတချို့တို့လည်းဖန်ဆီးခံရတဲ့အခြေအနေတွေကိုနားဆင်ကြရအောင်ပါရှင်။ဒီမိုကရေစီပညာရေးသပိတ်လှုပ်ရှားမှုမှာပါဝင်ခဲ့လို့ဖန်ဆီးခံထားရတဲ့ចောင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့လွှတ်တော်တွင်နေရာယူထားတဲ့စစ်သားအမှတ်25ရာခိုင်နှုန်းတို့အမြန်ဆုံးဖယ်ရှားပေးဖို့ចောင်းသားတွေကဒီကနေ့မှာပဲထပ်မံတောင်းဆိုပါတယ်။ဒီမိုကရေစီစနစ်ကျတဲ့ပညာရေးကိုဦးတည်နိုင်ဖို့ចောင်းသားတွေရဲ့အမှန်တကယ်လူလားချက်တွေကိုအလေးထားဖို့ចောင်းသားတွေကတောင်းဆိုလိုက်တာပါ။တက္ကသိုလ်ចောင်းသားတွေကိုပြစ်ခတ်တပ်ဖြတ်ခဲ့ပြီးចောင်းသားတမကဘုံခွဲဖြက်စီခဲ့တဲ့7 July အထိမ်းမှအခမ်းအနားတွေကိုရန်ကုန်တက္ကသိုလ်ပရဝုံအတွင်ပြုလုပ်ခဲ့စဉ်မှာအခုလိုတောင်းဆိုလိုက်တာပါ။ဒီကနေ့ကြာရောက်တဲ့7 July အခမ်းအနားတွေအကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင်။
ဒီနေ့ကြောက်တဲ့53နှစ်မြောက် 7 July ခန်းနာကိုရန်ကုန်တက္ကသိုလ်ပရဝံတွင်းကတမကအဆောက်အဦနေရာမှာပြုလုပ်ခဲ့ပါတယ်။ခွင့်ပြုချက်တစုံတရာကြိုတင်မြူထားလို့ရဲတပ်ဖွဲ့ကသတိပေးခဲ့ပေမဲ့ကျောင်းသားတွေကတော့ရန်ကုန်တက္ကသိုလ်တမကအဆောက်အဦမြင်နေရာရှိအထိတွားရောက်ခဲ့တာပါ။ရန်ကုန်မြို့ 7 July ခန်းနာကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကဘကတာတက္ကသိုလ်ကျောင်းသားများတမကတက္ကတာတို့ကမနက်ပိုင်းနဲ့ညနေပိုင်းတရားစီခွဲပြီးတော့ပြုလုပ်ခဲ့ကြတာပါ။
ကျွန်တော်ဒီဘွဲကကျွန်တော်ဒီဟိုဥနေဝင်းလက်ထက်ကနေပြီးတော့ဆက်ခဲ့တဲ့ဆရာရင်စနစ်ကဒီနေ့ဒီမချုပ်ငိမ့်နေဘူးဆိုတော့ကျွန်တော်တို့ကြကြင်နေနောက်တစ်ခုကအဓိကအချက်ကတော့ကျွန်တော်တို့ဒီ7 July မှာတမကအဆောက်ကိုတမကအဆောက်ကိုဘုံခွဲဖြည့်ဆည်းလိုက်တဲ့ကျွန်တော်တို့နောင်တော်ကျောင်းသားတွေရှားဆုံးခဲ့တာကိုကျွန်တော်တို့မမေ့ဘူးဆိုတာကိုကျွန်တော်တို့တက်တည်ပြကြင်နေအဲ့ဒါပါပဲအဓိကအချက်ကတော့
ဒီကနေ့7 July ခန်းသားအကြောင်းဘဂဒကျောင်းသားတူဖြစ်တဲ့ကိုဇော်လင်းအောင်ပြောပြသွားတာပါမနက်ပိုင်းမှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ဘဂဒကကျောင်းသားတွေရန်ကုန်တက္ကသိုလ်ထဲကိုလာရောက်ခဲ့ကြပြီးတော့ပန်းခွေချလာအရေးခင်မှာကြာဆုံးခဲ့တဲ့ကျောင်းသားတွေကိုဂါရဝပြုတာတွေကိုပြုလုပ်ခဲ့ကြပါတယ်ညနေပိုင်းမှာတော့တက္ကသိုလ်ကျောင်းသားများတမကတက္ကတာကကျောင်းသားတွေလာရောက်ခဲ့ကြပါတယ်။ရန်ကုန်တက္ကသိုလ်ရဲ့ဝင်ရောက်ဖို့အတွက်ရန်ကုန်တက္ကသိုလ်ပါမောက္ခချုပ်နဲ့အနေငယ်အခြေတင်ဆွေးနွေးခဲ့ကြတာကလွဲရင်ငင်းငင်းချမ်းချမ်းရှိခဲ့ပါတယ်။တက္ကတာကျောင်းသားတွေကတော့လွတ်တော်တွင်နေရာယူထားတဲ့စစ်သားလွတ်တော်အမှတ်25ရာခိုင်နှုန်းကိုဖယ်ရှားပေးဖို့ဆက်လက်တောင်းဆိုတဲ့အကြောင်းတက္ကသိုလ်ကျောင်းသားများတမကခေါင်းဆောင်ဇေယျလွင်ကပြောပါတယ်
။ဆောင်ခေါ်တဲ့ဆောင်တဲ့ခုနေကနေဒီကနေ့ဒီစစ်အာဏာရှင်ရပုံစံအမျိုးမျိုးနဲ့ကျွန်တော်တို့တိုင်းပြည်ဒုက္ခပေးခဲ့တယ်ကနေ့ဒီလေတက်တော်ရဲမှာဖယ်သီးပုံထဲမှာပါအာနာကိုအတင်းအရမတွတ်သွင်းပြီးတော့တိုင်းပြည်ကိုအာနာတိုင်းလာတာအလုံးပြည့်နေပါပဲ
ရန်ကုန်တက္ကသိုလ်ကျောင်းသားတမကအဆောက်အဦရှိဆန္ဒထုတ်ဖို့စုဝေးခဲ့ကြတဲ့ကျောင်းသားတွေဟာခွင့်ပြုချက်ကြိုတင်တောင်းခံထားခြင်းမရှိတာကြောင့်ပုံမှန်ဆက်ရှင်နဲ့ရေးယူသွားဖို့ရှိတယ်လို့ကမာရုံမျိုးနဲ့ရဲတပ်ဖွဲ့မှရဲမှူးဇော်ဝင်းကပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကဒီလိုတားမြစ်ပါတယ်။တော့ခုပြည့်ချက်တောင်းဖို့လိုတယ်။ခုပြည့်ပါလားလို့ပြောတာမလို့ဘူးမပါဘူး။ဒါမှမဟုတ်ကျွန်တော်တားမြစ်တဲ့အခါမှာသူကအာကျပြီးအောင်တော့လုပ်မယ်။ဥရင်းနဲ့ညီနောက်မှာပဲသူတို့ရှင်းမယ်လို့သူကတော့တောက်ဆိုပြီးတော့ပြောသွားတယ်ပေါ့။ဟုတ်ကဲ့အဲ့ဒါကိုကျွန်တော်ဥရင်းနဲ့ညီပဲဆက်ပြီးတော့ရေးယူဖို့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ကျောင်းသားတမိုင်းမှာမေ့လို့မရနိုင်တဲ့7 July အမှတ်တရတွေဟာအမြဲတမ်းရှင်သန်နေအောင်မယ်လို့ကျောင်းသားတွေကယုံကြည်ကြပါတယ်။
7 July ဖြစ်စဉ်ကြီးတည်းအလုံးကတော့ကျွန်တော်တို့ဒီဟာဒီမြန်မာနိုင်ငံကြီးရှိနေသေးဒီဖြစ်စဉ်ဟာရှိနေမယ်ဒါပေမဲ့ကျွန်တော်တို့ကခုနပြောတဲ့ဒီမိုကရေစီရပြီဆိုရင်တော့ချိန်မှာတော့ကျွန်တော်တို့ဓာတ်တွေကိုအခမ်းအနားနဲ့အခမ်းအနားအနေနဲ့ကိုကျွန်တော်တို့ဂုဏ်ပြုရမယ်လို့ကျွန်တော်တို့ခံယူထားပါတယ
်မြင်းချံဘဂဒကကိုဇော်လင်းအောင်ပြောပြသွားတာပါတက္ကသကျောင်းသားခေါင်းဆောင်ဇေယျလွင်ကိုပြီးခဲ့တဲ့ဇွန်လ30ရက်နေ့ရန်ကုန်မြို့နယ်ဆန္ဒထုတ်ဖော်မှုမှာပါဝင်ခဲ့တဲ့အမှုနဲ့ဖမ်းဝရမ်းထုတ်ထားခဲ့တာကြောင့်7 July အထိမ်းအမှတ်ဆန္ဒပြပွဲအပြီးမှာပဲရန်ကုန်တက္ကသပရိုအနီးမှာပိတ်ဆို့ဖမ်းဆီးခဲ့ပါတယ်1962ခုနှစ်ဇူလိုင်လ9ရက်နေ့ဗကြုံနေဝင်းရဲ့ဒေါ်လာရေးကောင်စီလက်ထက်တက္ကသိုလ်ကျောင်းသားတွေဆန္ဒပြတာကိုနှင်းနှင်းတဲ့အနေနဲ့ရန်ကုန်တက္ကသိုလ်ဝင်းအတွင်းကျောင်းသားတွေကိုပြစ်ခတ်တပ်ဖြတ်တာကျောင်းသားတမကအဆောက်အုံကိုဘုံခွဲဖျက်ဆီးခဲ့တာပါဒီကနေ့53နှစ်မြောက် 7 July အမှတ်တရနေ့မှာရန်ကုန်မြို့အပြင်မန္တလေးမိတ်တီလာမုံရွာပသိမ်ပြည်စတဲ့နေရာအနက်မှာလည်း 7 July အထိမ်းအမှတ်အခမ်းအနားတွေကိုပုံစံမျိုးမျိုးနဲ့ပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
တော်ရရှိမြခင်မြန်မာနိုင်ငံကအကြောင်းသားတွေဟာတိုင်းပြည်အရေးကြုံတိုင်းစစ်ဆုံးကပါဝင်အနစ်နာခံခဲ့ကြပါတယ်ဒီလိုအကြောင်းသားတွေရဲ့စွန်းစားအနစ်နာခံမှုတွေဟာထိုက်တန်တဲ့အကျိုးသက်ရောက်မှုရှိခဲ့ပါရဲ့လားအကြောင်းသားတွေရဲ့တိုက်ပွဲဝင်မှုတွေလှုပ်ရှားမှုတွေအောင်မြင်ဖို့အတွက်ဘာတွေလိုအပ်နေသလဲဆိုတာကိုဇူလိုင်9ရက်အရေးအခင်း53နှစ်မြောက်နေ့ဖြစ်တဲ့အခုလာမယ့်အင်္ဂါညတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြခင်ပါဝင်ဆွေးနွေးလို့ရတော်ရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။တရားပဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါတယ်။
ခုည 9နာရီထက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့မြန်မာဆိုင်ရာထိတ်တန့်ရောက်သတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးပါမယ်။အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ပေးဖို့ခီးရှည်ချီတက်ဆန္ဒပြရင်းလေဘရန်မြို့မှာအကြမ်းဖက်ဖမ်းဆီးခံရပြီးတာယာဝတီထောင်မှာထိမ့်သိမ်းခံထားရတဲ့သပိတ်မောက်ကျောင်းသားတွေနဲ့ဝန်းရံပြည်သူပေါင်း12ဦးကိုဒီကနေ့တာယာဝတီခရိုင်တရားရုံးကအာမခံပေးတဲ့အကြောင်းအမိန့်ထုတ်ပါရစေ။ဒါပေမဲ့အာမခံရတဲ့သူတွေကိုတော့လာမယ့်ဇူလိုင်လ14ရက်နေ့တရားရုံးချိန်ထုတ်တဲ့အချိန်မှာတာယာဝတီမြို့နယ်တရားရုံးကအာမခံနဲ့လွှတ်ပေးမှာဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်ဆွမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီကနေ့ဇူလိုင်လ9ရက်နေ့အင်္ဂါနေ့မှာတာယာဝတီခရိုင်တရားရုံးကနေပြီးတော့သပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့သပိတ်ကိုဝင်းရံခဲ့တဲ့ဝင်းရံပြည်သူတွေကအာမခံရရှိနိုင်ရေးလျှောက်ထားခဲ့ကြသူ15ဦးအနက်အဝေးစဉ်ကျောင်းသားအများစုပါဝင်တဲ့ကျောင်းသား9ဦးနဲ့ဝင်းရံပြည်သူ2ဦးကိုခရိုင်တရားရုံးကအာမခံပေးလိုက်ပါတယ်။သူတို့ဒီကနေ့အာမခံရရှိကြောင်းခရိုင်တရားရုံးကအမိန့်ချခဲ့ပေမဲ့လို့အခုအာမခံရတဲ့သူတွေဟာလက်ရှိတာယာဝတီအကျဉ်းထောင်ထဲမှာအထိမ့်သိမ်းခံနေရဆဲဖြစ်ပြီးတော့လာမယ့်ဇူလိုင်လ14ရက်နေ့မြို့နယ်တရားရုံးထုတ်ချိန်မှာပြန်ပြီးတော့လွှတ်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဦးသိန်းတန်းဦးကပြောပါတယ်။
ပုံမှန် procedure ကတော့ခရိုင်တရားရုံးရဲ့အမိန့်နဲ့အမှုတွေကိုသူကမူရမြို့နယ်တရားရုံးကိုပြန်ပေးမှာနော်ပြန်ပေးတဲ့အခါကျတော့အဲ့ဒီအမှုတွေနဲ့အတူရောက်တဲ့အမိန့်ရမူရတရားရုံးကအာမခံပေးရမှာဒီနေ့မှအမိန့်ချလိုက်တာအဲ့ဒီချတဲ့အမိန့်နဲ့အတူအမှုတွေကအမိန့်ကိုကတ်ပြီးတော့ခရိုင်တရားရုံးကမြို့နယ်တရားရုံးကိုပြန်ပေးပါအဲ့ဒါအရတော့မှမြို့နယ်တရားသူကြီးကအဲ့ဒါအရသူကဆက်ဆောင်ရမှာလေဒါအတူအတက်တက်နဲ့အောက်ကဖြစ်နေလို့ဆက်လေးရနေကိုကတ်ပြီးတော့လုပ်လို့ရမှာနောက်ရှင်တော့မရဘူးအမှုတွေအဲ့လောက်တော့ပြန်မရဘူး
အာမခံရတဲ့ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတဦးချင်းစီအတွက်သိန်း90တန်းခံဝင်နဲ့အာမခံပေးမဲ့သူ2ဦးကခံဝင်လက်မှတ်ရေးထိုးမှပြန်လွှတ်ပေးမှဖြစ်ပြီးတော့သူတို့ကိုပုံမှန်တွေတက်ပြီးဆွဲဆိုထားတဲ့အမှုတွေကိုတော့ဆက်လက်ရင်ဆိုင်ရမှာဖြစ်ပါတယ်။အာမခံရှောက်ခဲ့တဲ့သူ15ဦးတည်းကအပယ်ခံခဲ့ရတဲ့ကျန်တဲ့ကျောင်းသား4ဦးကတော့တက္ကသိုလ်ကျောင်းသားတွေဖြစ်တယ်ဆိုတဲ့လုံလောက်တဲ့အထောက်အထားမရှိလို့အာမခံကိုပယ်ချခဲ့တာပါ။ဒါအပြင်ဖမ်းဆီးခံခဲ့ရတော့ကဒဏ်ရာတွေကြောင့်အခုကျန်းမာရေးအခြေအနေဆိုးဝါးနေလို့အရေးပေါ်စေယုံတက်ကူတာမှုခံယူနေရတဲ့ဝင်းရံပြည်သူကိုတင်ဝင်းနဲ့ကိုခင်လိုက်နှစ်ဦးတို့ကိုအာမခံပေးဖို့လျှောက်ထားခဲ့ပေမဲ့တရားရုံးကအာမခံမပေးခဲ့ဘူးလို့ကျောင်းသားတပိတ်အထောက်အကူပြုကော်မတီကဦးစော်ရန်ကပြောပါတယ်
။နှစ်ရက်နေရတယ်၊ကိုရက်နေရတယ်၊16ရက်နေရတယ်လျှောက်ထားတာလေ။အခုကျွန်တော်တို့ဒီဥစ္စာကဆောင်းလဲချက်ပြီပေါ့နော်။ဆောင်းလဲချက်ကိုပြန်ပြီးတော့သူတို့ကြားလာပြီးတော့အပေါ်ရုံးကနေချပေးတာ။15ရက်က4ရက်ကတော့အာမခံပေးချခံရတယ်။သူကဆားရဆားလမ်းမပြည့်စုံလို့လို့အကြောင်းပြတယ်ပေါ့နော်။17ရက်တော့ကျွန်တော်တို့အာမခံရပါလေ။အလားနဲ့14ရက်နေ့ရုံးချင်းကြမှာလွတ်မှာပါ။အဲ့မှာကျွန်တော်တို့ကအာမခံကြပြီဆိုတော့သူတို့တွေအာမခံရုံးလို့ထုံးလို့မိရအာမခံဆင်းရောက်ပြီးနေရောက်ပြီးရှာရမယ်ကျွန်တော်တို့ဟိုထုံးလာအတိုင်းပေါ့ဗျာကျွန်တော်တို့ငွေကြေးနဲ့အဲတင်ရတာတွေရှိပါတယ်ဆိုင်ဆိုင်မှုတွေနဲ့ပေါ့နော်ခင်ရနေပါနဲ့အဲ့ဒါတွေကျွန်တော်တို့လုပ်အောင်ပါပါရုပ်သားတွေကမလဲမရှောင်တာလို့ဖြည်းဖြည်းချင်းဖြည်းဖြည်းချင်းချော့နေလို့ပဲထင်ပါတယ်ကျွန်တော်ဒါအာမခံပေးတာပါဝင်လုံးချွတ်လွတ်တာမဟုတ်ပါဘူးနောက်တစ်ခုကသူတို့လွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်တယ်လို့လည်းကျွန်တော်တို့မထင်ပါဘူးဘာလို့လဲဆိုတော့အခုကျွန်တော်တို့ရှောက်လာပြင်ထားတဲ့ထဲထဲမှာကျွန်တော်တို့ဆေးရုံမှာအတွင်းလုံနာပြည့်ပူတာနေတဲ့ကိုခင်လိုင်းနဲ့နောက်တစ်ခါကျွန်တော်တို့ကိုတင်ဝင်းတို့ကိုလုံးဝအာမခံမရသေးပါဘူးဒါကအောက်ကျောင်းကဟာအပေါ်မရောက်သေးလို့ဆိုပြီးတော့အခုအပေါ်ကျောင်းရောက်တဲ့ဟာပဲချလိုက်တာပါအခုကိုဆိုးရတာဒီနေ့ဆိုရင်ကိုတင်ဝင်းကိုတင်ဝင်းကိုတာဒီဆောင်တာဒီဆေးရုံပြန်ဖို့တော့လုပ်နေပါတယ်အဲ့ဒါမျိုးပါအချိန်လေးကတော့မကောင်
းဒီကနေ့ခရိုင်တရားရုံးရဲ့အာမခံရရှိသွားတဲ့သပိတ်မောက်ကျောင်းသား9ဦးကတော့ကိုဝေရန်မင်းလွင်ကိုရဲဝင်းအောင်ကိုရဲဝင်းအောင်ခါကိုရွှေကျဲမိုးကိုမင်းချစ်သူကိုမင်းသူရှိန်ကိုမြတ်မင်းမော်ကိုကျော်စောခန့်ကိုတင်ကိုဦးကိုတက်ပိုင်ထွန်းတို့ဖြစ်ပြီးတော့ဝင်းရံပြည်သူတွေကတော့ကိုတန်းဆွေနဲ့ဒေါ်တန်းအေးတို့ရရှိခဲ့တာပါအမျိုးသားပညာရေးဥပဒေပြင်ဆင်ရေးခရီးရှည်ချီတက်ဆန္ဒပြရင်းနဲ့အကြမ်းဖက်ဖမ်းဆီးထိန်သိမ်းခံခဲ့ရတဲ့သပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဒီလဇူလိုင်လ14ရက်နေ့မှာတော့တာယာဝတီအကျဉ်းထောင်ကနေတာယာဝတီခရိုင်တရားရုံးမှာတရားရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ရှင်
မဆုမမရှင်တောရရှင်များရှင်လာမယ့်ရွေးကောက်ပွဲအတွက်ပြည်စုံမှန်ကန်တဲ့မဲဆန္ဒရှင်စည်းရင်ရရှိဖို့ဆိုရင်ရွေးကောက်ပွဲကော်မရှင်အစင်းစင်မှားတာမကမဲဆန္ဒရှင်ပြည်သူတွေနဲ့နိုင်ငံရေးပါတီတွေမှာပါတာဝန်ရှိတယ်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်လုံးလုံးစင်မှာတော့အခြေခံမဲဆန္ဒရှင်စီရင်အမှားပြင်ဆင်ရမယ့်တတ်မှတ်ရဲ့ကြော်လွန်လာပေမဲ့ရက်တိုးပြီးဆောင်ရွက်ပေးနေတဲ့အကြောင်းနဲ့နောက်ဆုံးအချိန်ထုတ်ပြန်ချိန်မှာလည်းထပ်မံပြင်ဆင်ဖြည့်ဆွတ်ကန့်ကွက်ဖို့အခွင့်အရေးပေးဦးမှာဖြစ်တဲ့အကြောင်းလည်းပြောပါရစေ။ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့လာမယ့်အော်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဆန်းမှာကျင်းပဖို့ရည်ရွယ်ထားတဲ့အထွေထွေရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအလှည့်အပြောင်းအတွက်အရေးကြီးတဲ့ရွေးကောက်ပွဲအဖြစ်သုံးသပ်ပြီးပြည်တွင်းပြည်ပနိုင်ငံရေးအင်အားစုတွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပါရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစိတ်ဝင်တစားစောင့်ကြည့်နေကြတာဖြစ်ပါတယ်။အခြေခံမဲဆင်းတွေစတင်ထုတ်ပြန်ချိန်မှာတော့မဲဆန္ဒရှင်အချို့ရဲ့အမည်ကျန်းနေတာဓမ္မမဟုတ်သူ့နာမည်နဲ့မိဘနာမည်စလုံးပေါင်းမှားတာမွေးနေ့ရက်စွဲမှားယွင်းတာနိုင်ငံသားစီစီရေးကတ်နံပါတ်မှားတာမဲဆင်းမှာတည်ဆုံးသူထောင်ကျနေသူတိုင်းတပါတာခံယူသွားသူစတဲ့မပါသင့်သူတွေပါဝင်နေတဲ့အမှားယွင်းတွေကြောင့်ဝေဖန်ကန့်ကွက်တာတွေလည်းရှိခဲ့တယ်လို့မှန်ကန်တဲ့မဲဆင်းရရှိဖို့အတွက်အကြံပြုဆွေးနွေးတာတွေလည်းရှိခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကမဲဆင်းမှန်ကန်ဖို့ဆိုရင်ကော်မရှင်ပြည်သူနဲ့နိုင်ငံရေးပါတီတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်
။မဲဆင်းပြည်သူမှန်ကန်ဖို့ကကော်မရှင်တစ်ခုရဲ့နဲ့မပြီးဘူး။ကော်မရှင်လည်းပါတယ်။နိုင်ငံရေးပါတီလည်းပါတယ်။တော့လက်ဆန္ဒရှင်တွေလည်းပါတယ်။ကျွန်တော်ဒီ၃ခုကကုတ္တရုံကိုကြည်မှ perfect voters list ကိုရမှာပါ။ media တွေကဘလောက်ပဲလှုပ်ဆော်လှုပ်ဆော်သူတို့ကမကြည့်ဘူးဆိုရင်သူတို့စီရင်ထားတဲ့ပါတီကတခါပြန်ပြီးသူတို့ drive လုပ်ရမှာပေါ့နော်။
အခြေခံမဲဆန္ဒရှင်စီရင်ကိုမတ်လ30ရက်နေ့ကစတင်ထုတ်ပြန်ပြီးကြံရှိပြည်နယ်နဲ့တိုင်းဒေသကြီးတွေကိုဇွန်လ22ရက်နေ့မှာနောက်ဆုံးထုတ်ပြန်ခဲ့တာဖြစ်ပါတယ်။မဲဆင်းပြင်ဆင်တာကို14ရက်အတွင်းဆောင်ရွက်ဖို့တတ်မှတ်ထားပေမဲ့ရန်ကုန်တိုင်းအတွင်းမှာ9ရက်ထပ်မံတိုးမြင့်ပေးထားတယ်လို့ဦးကိုကိုကဆက်ပြောပါတယ်။
တို့တိုင်းက22ပြည်နယ်ကျွန်တော်မဲဆင်းနေမခွာနေဘူးဘိုင်းနေပြီးမဲဆင်းနေတီထားဆက်ပြီးပုံစံတွေလည်းခံကျွန်တော်တို့ extension ပေးထားပါလေ
အခြေခံမဲဆန္ဒရှင်စင်းကိုတွားရောက်မကြည့်ပြတာကြောင့်မပြင်းစင်နိုင်သူတွေအတွက်ရွေးကောက်ပွဲကြေညာပြီးနောက်ဆုံးအချိန်အတည်ပြုမဲဆင်းထုတ်ပြန်ချိန်မှာမပြတ်မကွက်တွားရောက်ကြည့်ရှုပြီးလိုအပ်တာကိုပြင်ဆင်တင်ကြောင်းလည်းဦးကိုကိုကတိုက်တွန်းပါတယ်
အဲ့ဒီအပြည့်အစုံမဲဆင်းကြမှာရွေးကောက်ပွဲမှာသုံးပါပါအခုကျွန်တော်တို့ display လုပ်ထားတဲ့အခြေခံမဲဆန္ဒရှင်စင်းကြီးဟာဒါကိုကျွန်တော်တို့ကအခြေခံပြီးတော့မှထပ်မပြီးပြုစုပါပ
ါ New Myanmar Foundation လူမှုအဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးဖြစ်တဲ့မတ်မြတ်အနန္ဒာတင်ကတော့တချို့မဲဆန္ဒရှင်တွေကမဲဆင်းကိုတက်တက်ကြွကြွတွားရောက်ကြည့်ရှုသလိုလိုအပ်ချက်တွေကိုလည်းချက်ချင်းပြင်ဆင်တာတွေရှိကြောင်းနဲ့တချို့တွေကတော့ပြင်ဆင်ရေးအတွက်အခက်အခဲတွေရှိကြောင်းပြောပါတယ
်ဒီမှာဘယ်လိုဟာမျိုးလဲဆိုရင်တို့ဥမာတက်တေထောက်ထားတွေပေးရမယ်ပေါ့နော်ဒီမှာပုံနေမိတူတွေဒီကောင်ဆင်းမိတူတွေကိုလာပြရမယ်ဆိုတဲ့အခါမှာဘာပဲတင်တာဖြစ်လဲဆိုတော့တချို့ယူရီမှာဆိုလို့ရှိရင်ဒီဟိုမိတ်ဆက်မှုတွေပါတယ်ရှိဘူးပေါ့နော
်အခြားအခက်ခဲကတော့မဲဆန္ဒရှင်တွေနေထိုင်ရာနဲ့မဲဆင်းကတ်ရာနေရာဝေးကွာတာကြောင့်အခက်ခဲရှိကြောင်းနဲ့ဒီလိုအခက်ခဲရှိသူတွေအတွက်မိတ်ထုပွားပြီးထုတ်ပြန်ပေးရင်အဆင်ပြေနိုင်ကြောင်းပြောပါတယ်မဲဆန္ဒရှင်စင်မှန်ကန်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရှင်းလင်းချက်မှာတော့မဲဆင်းမှားယွင်းမှုမှာမဲပေးခွင့်ရှိသူတွေကြံရှိနေခြင်းအပြင်မဲပေးပိုင်ခွင့်ဆုံးရှုံးမှာဖြစ်တယ်လို့မပါသင့်သူတွေပါခြင်းအပြင်လည်းမဲပေးခွင့်ကိုအသုံးချသွားနိုင်ကြောင်းဖော်ပြပြီးမဲဆန္ဒရှင်ပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့ပန်ကြားထားပါတယ
်။ကိုမိုးစောပြောပြပေးခဲ့တာပါရှင်။တော်ရရှင်များရှင်ကချင်ပြည်နယ်ဖားကန့်မြို့မှာတော့စီးနေတဲ့ဒီဥရုချောင်းရီဆက်ပြီးတော့တက်နေတာကြောင့်ဖားကန့်မြို့နယ်တွင်မှာရွေလွှမ်းမိုးမှုကဇက်တိုက်ရင်ဆိုင်နေရတယ်လို့ဒေသခံတို့ကပြောပါရယ်ရေမြင့်ပေဟာဆိုရင်အနိုင်ပိုင်းမှာ9ပေလောက်ရှိတယ်လို့လည်းဒေသခံတို့ကပြောပါရယ်ဖားကန့်ရေကြီးမှုအခြေအနေတွေကိုတော့မမေခါကပြောပြပေးပါမယ်ရှင
်ဖားကန့်မြို့အတွင်မြို့မှာငပြောတော်မရှိကြောင်အင်းမြတာယာရက်ွက်တွေမှာဇူလိုင်၄ရက်နေ့ကလေးကစတင်ကရေလွှမ်းမှုခံခဲ့ရတာဖြစ်ပါတယ်။လက်လုံးမှာအင်ဂျီ100ကျော်ရေလွှမ်းခံခဲ့ရပြီးလူဦးရေ150ကျော်ဟာရေဘေးလွတ်မြောက်ရာဖားကတ်မြို့တွင်မှရှိနေတဲ့မဏိဇေယုံဘုံကြီးကျောင်းမှာနေထိုင်နေရပါတယ်။အချို့ကတော့ဆွေမျိုးသားချင်းအိမ်တွေမှာနေထိုင်နေရတယ်လို့မဏိဇေယုံဘုံကြီးကျောင်းကကျောင်းနိုင်စရာတော့ကပြောပါတယ်။လက်လောရေလွှမ်းခံနေရတဲ့ဖားကန့်ဒေတာရဲ့အခြေအနေကိုမဏိဇေယုံဘုံကြီးကျောင်းကကျောင်းနိုင်စရာတော့ကအခုလိုပြောပါတယ
်အခုနေကတော့တိတ်ပြီးတော့နေလန်းကလာမကြသေးဘူးဗျာတချို့နေတဲ့နေရာစီကတော့9ပေလောက်6ပေ9ပေလောက်အဲ့လောက်ဆောင်တက်တယ်အင်ဂျီကတော့အလုံးဝါလုံး20တန်းခင်ဗျာ150လောက်နေတက်တယ်အဲလုံခင်းဘက်မှာလည်းနေနေတယ်ဗျာမရှိကတော့ပဲလည်းနေနေတယ်ငပြောတော့ဖားကန့်မြို့ကအေးမြတာရက်ွက်ငပြောတော့အဲ့မှာလည်းနေနေဗျာပြီးတော့မြို့မတဲ့ကြောက်ဝိုင်းမှာလည်းနေနေတယ်ဗျာ
နှစ်စဉ်ရေလွှမ်းမိုးမှုရှိပေမဲ့ကြောက်တူးတဲ့ကုမ္ပဏီတွေရဲ့စီကံမဲ့မြေစာပုံစွန့်ပစ်မှုတွေကြောင့်တစ်နှစ်ထက်တစ်နှစ်ရေကြီးမှုရေလွှမ်းမိုးမှုတွေပုံမှုဆိုးရွားလာတယ်လို့ဒေသခံတွေကပြောပါတယ်။ကြောက်စိမ့်ရှာဖွေမှုအပြင်ရွှေတူးဖော်မှုတွေပါရှိလာတာကြောင့်ဥရုချောင်းအတွင်းမှာနှုံးမြေပို့ချမှုမြင့်တက်လာတယ်လို့ လုံငယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးတင်ဆိုကခုလိုပြောပါတယ
်အခုရန်ရည်ကြီးနဲ့တူဖို့ပြီးတော့မှတက်လာတဲ့အဆုံးဖြစ်မိစားတွေကိုတော့သူတို့ခြောက်ပင်းနားမှာတော့ပြစ်တယ်ကျွန်တော်တို့တချို့ဒီမောက်ချာမှာဆိုရှင်ကုမ္ပဏီတွေတော်တော်များများသူကကြောက်စင်းအပြင်ကိုသူရွှေပါထွက်တဲ့အတွက်ကြောင့်မလို့ရွှေကိုသူတို့ကဘေးထွက်ပစ္စည်းနေတယ်သူတို့ယူကြတယ်ယူတဲ့အခါမှာသူကရေပန်းပြီးတော့ဒီခုနမိစားတွေကိုရေပန်းပြီးတော့ကြောက်ရှာတယ်ရွှေယူတဲ့အခါကျတော့အဲ့ဒီမှာနည်းနည်းအနစ်တရာကျွန်တော်ဥလူချောင်းတွေကိုစီးကြတယ်ဗျအဲ့လိုကုမ္ပဏီပေါင်းများများစွာရန်ရည်ကြီးနဲ့လုံနေတဲ့အခါကျတော့မိစားတွေအနေကျလာတဲ့အနေတရာဥလူချောင်းတွေဝင်တယ်အဲ့တော့ဥလူချောင်းကျမ်းပြင်ဟာ15ပြည်20ဝန်းကျင်ထိမြင့်တက်လာတဲ့ခါကျတော့နည်းနည်းလေးကြီးကြီးကိုမြို့တဲကိုအဲဒီလူနေအိမ်ကြီးရပ်ွက်တွေဝင်လာဝင်ရချင်းဖြစ်တယ်ဗျ
ရေလွှမ်းမိုးမှုအပေါ်မှာကုညီကယ်ဆယ်ရေးအပိုင်းကိုမြို့နယ်အုပ်ချုပ်ရေးမှုတွေနဲ့လူမှုကယ်ဆယ်ရေးအသင်းတွေကလှုပ်ဆောင်ပေးလျက်ရှိတယ်လို့ဒေသခံတွေကပြောပါတယ်နှစ်စဉ်ရေလွှမ်းမိုးမှုတွေရှိတာကြောင့်ရေနှင်းမြုပ်နိုင်မဲ့နေရာတွေကပစ္စည်းတွေကိုကြိုတင်ပြောင်းရွှေ့မှုတွေလုပ်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီလိုမိုးဆက်တိုက်ရွာနေပါကမြေပြိုမှုတွေဖြစ်လာနိုင်တယ်လို့ဟာကန်ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းကဦးတောင်ကြီးကပြောပါတယ်ရေလွှမ်းမိုးမှုကနှစ်စဉ်ကြုံတွေ့နေရကြောင့်လက်တလောကြီးမားတဲ့အခက်အခဲမရှိပေမဲ့မြေပြိုမှုတွေရှိလာရင်တော့လမ်းပန်းဆက်သွယ်ရေးအပြင်ထိခိုက်ဆုံးရှုံးမှုတွေပါရှိလာနိုင်တယ်လို့သူကပြောပါတယ်နိုင်ငံနေရအနှက်မှာမုတ်တုံလေးအကောင်ပြီးမိုးရေဆက်တိုက်ရွာသွန်းနေတာကြောင့်ဂျွန်လပိုင်းကလေးကရခိုင်ပြည်နယ်ကရင်ပြည်နယ်တို့မှာရေလွှမ်းမိုးခဲ့ပြီးအိမ်ခြေများပျက်စီးခဲ့ရပါတယ်။ရခိုင်ဒေသမှာဆိုရင်လူသေးဆုံးမှုထိရှိခဲ့ပြီးကရင်ပြည်နယ်မှာတော့လူသေးဆုံးမှုမရှိပေမဲ့ရက်ကွက်လေးခုရေလွှမ်းခဲ့ရပါတယ်။ဒီပြင်တဝဲကန်ယိုရန်ဒေတာမှာလည်းရေလွှမ်းမိုးမှုနဲ့လေပြင်းတိုက်ခတ်မှုတွေကြောင့်ရွာနဲ့ရွာခန့်ရေဘေးသင်ခဲ့ရပါတယ်။ဒီဖြစ်ရပ်တွေဖြစ်ပြီးနောက်ပိုင်းမှာဖားကတ်မှာခုလိုရေလွှမ်းမိုးခဲ့တာဖြစ်ပါတယ်
။မမေခါပြောပြပေးခဲ့တာပါရှင်။အင်ကာနဲ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေကလည်းမချခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြီးမှတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိAsia Set 7 ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြရအောင်ပါရှင်။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ
်။ Green နိုင်ငံမှာဘန်တွေဒီသတင်းဘက်ကမှပြန်ဖွင့်မလားဆက်ပိတ်ထားမလားဆိုတာအဆုံးဖြတ်ပေးနိုင်ခြေရှိတဲ့ EU ဥရောပသမဂ္ဂရဲ့ဒီကနေ့ထိပ်သီးဆွေးနွေးပွဲကိုအများကအယုံဆိုင်နေကြပါတယ်။ Green ကိုငွေချီးတဲ့ထက်ကအဓိကဘန်တစ်ခုဖြစ်တဲ့ဥရောပဗဟိုဘဏ်က Green ဘဏ်တွေကိုအရေးပေါ်ချင်းငွေတိုးမပေးဖို့ဆုံးဖြတ်လိုက်တာကြောင့်တနင်္လာနေ့မှာဂရိအစိုးရအတွက် PR ပို့ပြီးတော့တိုးစီလာတာပါဒီလိုမျိုးပြည်ပကအခုညမပါဘူးဆိုရင်မနေ့ပြန်ဗုဒ္ဓဘူးနေ့လောက်မှာကိုဂရိနဲ့ဘန်ဒီမှာပတ်စံပြတ်သွားပြီးတော့အစိုးရအနေနဲ့ဒီလကုန်ပိုင်းမှာဥရောပကျွေးရှင်တွေကိုဒေါ်လာတန်ထောင်ပေါင်းများစွာအကျွေးမဆက်နိုင်မဲ့ကိန်းရှိပါတယ်ပေါ်ရဟမင်းကြီးဖရန်စစ်ဟာသူ့ရဲ့တာအမေရိကသုံးနိုင်ငံခီးစဉ်ဒုတိယမြောက်ဖြစ်တဲ့ဒီကနေ့အင်္ဂါနေ့မှာတော့အီကွေဒေါနိုင်ငံမြို့တော်ကွီတိုကပန်းချံတစ်ခုမှာလူဒုစုဝေးဆူတောင်းပွဲတစ်ရက်ပြုလုပ်သွားခဲ့ပါတယ်။အီကွေဒေါနိုင်ငံမှာနောက်ဆုံးရက်ဖြစ်တဲ့ဘိုင်ဆန်တနီယယ်ပန်းချံထဲမှာပေါ်ရဟမင်းကြီးဟောကြားမဲ့တရားကိုနားကြားဖို့အတွက်ခရီးရန်ဘာသာဝင်ထောက်ပေါင်းများစွာစုဝေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။တချိန်ကအရင်ဘက်နှစ်နိုင်ငံဖြစ်တဲ့ American နဲ့ Vietnam ကြားဆက်ဆံရေးအကောင်းခိုင်မာစေဖို့ရည်ရွယ်ပြီးတော့ American သမ္မတ Barack Obama ဟာ Vietnam Communist Party ခေါင်းဆောင်ကိုဒီကနေ့သမ္မတအင်ပြီးတော့မှလက်ခံတွေ့ဆုံဖို့ရှိပါတယ်။ Vietnam Communist Party အထွေထွေအတွင်းရေးမှူး Nguyen Phu Trinh ရဲ့အခုခီးစဉ်ဟာ Vietnam Communist ခေါင်းဆောင်တူရဲ့ပထမဆုံး American ခီးစဉ်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာမိုးကောင်ရေရှားမှုနဲ့ပင်လယ်ရေမော်တွေရဲ့အနေအကျောင်းခန်းချောက်လာတဲ့ရေအေးမြစ်တွေကိုပြန်ပြီးတော့ဖြည့်တင်းနိုင်ဖို့ကောင်းနေရကြပြီဖြစ်တဲ့မိုးကိုတိုင်းသူပြည်သားတွေစောင့်မျှော်နေကြတာနဲ့အမှမြဘန်ကောက်မြို့မှာတလအတွင်းတောက်သုံးရင်ပြတ်သွားနိုင်တဲ့အခြေအနေရောက်နေပါတယ်ရှင်
။တည်င်းချင်းချုပ်ကိုမတ်အေးတန်နာကျော်ကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ခင်ဖြူထွေးဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျိုးကေပါရှင်။ VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.